ပထမဆုံးမြန်မာနိုင်ငံအရှေ့ပိုင်းလွတ်မြောက်နယ်မြေမှာတည်ထောင်ထားတဲ့တက္ကသိုလ်ကောလိပ်တွေကကျောင်းသားတွေဟာဘုံတံနဲ့မွေတံပြင်နွားတံကိုပါခန်းစားနေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇန်နဝါရီလ25ရက်က The New York Times သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံအရှေ့ပိုင်းကရင်ပြည်နယ်တော်ရင်တနီယာကဆေးကောလိပ်မှာပညာသင်ယူနေတဲ့ကျောင်းသားခုနေရဝင်းဟာတော်လိုင်းတက်တီအတွက်ဆေးမှုဖြစ်တောင်းဝန်ထမ်းဆောင်ပြီးနောက်တစ်ချိန်မှာခွဲစိတ်ဆရာဝန်ဖြစ်ဖို့ညှိနှိုင်းထားသူပါ။အခုတော့စစ်တပ်ကဘုံလာကျဲတဲ့လေရင်တွေလာရင်ညအမောင်ထဲမှာဘုံခိုခြင်းစီကိုပြေးရလုံးလို့မွေးအန်ရည်ကိုဘုံအန်ရည်လိုပဲကြောက်နေရတယ်လို့ပြောတဲ့ကြောင်းဆောင်းမကဖော်ပြပါရတယ်။သူတက်နေတဲ့ကရင်နီဆေးကော့လိပ်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော်ရင်မှာလျှို့ဝှက်ပြီးတည်ထောင်ခဲ့တာပါ။ဒနီမိုးထီယန်ကစာသင်ဆောင်နဲ့ကျောင်းသားဆောင်တွေကိုအားလုံးကျောင်းသားနဲ့ဆရာတွေကိုယ်တိုင်တိစောက်ခဲ့ကြတာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတော်လှန်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာဒီလိုမျိုးတက္ကသိုလ်နဲ့ကောလိပ်18ခုထိရှိနေပါတယ်။သူတို့ဟာလိုအပ်တဲ့သင်ထောက်ကူပစ္စည်းတွေဝယ်ယူဖို့လုံလောက်တဲ့ငွေကြေးမရှိပေမဲ့ဖြစ်တဲ့အနေနဲ့ပညာသင်ယူနေကြရပါတယ်။ဒီတက္ကသိုလ်ရဲ့မျှော်လင့်ချက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအသစ်တည်ထောင်တဲ့နေရာမှာအခြေခံအုတ်မြစ်ဖြစ်ပါဝင်နိုင်မှုဖြစ်ပါတယ်လို့ဆောင်းမကအဖော်ပြပါတယ်။တော်လှန်ရေးမှာပါဝင်တဲ့ကျောင်းသားလူငယ်တွေကိုပညာရေးနဲ့အချိန်ကြာကြီးအဆက်ပြတ်မနေစေခြင်းနဲ့အတွက်တော်လှန်ရေးပြီးဆုံးတဲ့အထိမဆောင်ပဲအခုလိုတက္ကသိုလ်တွေဖွင့်လှစ်ခဲ့တာလို့ကယင်နီဆေးကောလိပ်ကိုတည်ထောင်သူဒေါက်တာမျိုးခန့်ကိုကပြောပါတယ်။ပြီးခဲ့တဲ့15လအတွင်းမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေဇက်တိုက်အောင်မွေးရခဲ့ပြီးနိုင်ငံဧရိယာထောက်ဝက်ချက်ကိုထိန်းချုပ်နိုင်ခဲ့တဲ့အတွက်ထောက်ခံသူတွေစိတ်အားတက်ကြွလာခဲ့ပေမဲ့နိုင်ငံရဲ့စီးပွားရေးဥစ္စာဒဏ္ဍာရီနဲ့လေတပ်အင်အားတွေတည်ရှိတဲ့နေပြည်တော်နဲ့အခြားမြို့ကြီးတွေကိုစစ်တပ်ကထိန်းချုပ်ထားဆဲဖြစ်ပါတယ်။တော်လှန်ရေးအင်အားစုတွေမှာနိုင်ငံတကာကခိုင်မာတဲ့အားပေးထောက်ခံမှုမရှိတာလက်နက်ခဲယမ်းတွေပုံမှန်ဖြစ်တဲ့မို့မလုံနိုင်နေတာနဲ့အရေးကြီးဆုံးကဗဟိုကချုပ်ကိုင်အမိန်ပေးစီမံခန့်ခွဲမှုမရှိတဲ့အတွက်မြန်မာစစ်တပ်ပေါ်ပြက်ပြက်သားသားအောင်မွေးခံနိုင်မှုမလွယ်သေးဘူးလို့ဂျိန်းဒက်ဖန့်စီရေးလေလာရေးစာဆောင်ကကြံ့ညင်သူအန်တိုနီဒေးဗစ်ကပြောပါရယ်ဒီလွတ်မြောက်နေမြေတွေကတက္ကသိုလ်ကောလိပ်တွေဟာစစ်တပ်ကဘုံလာကျဲမဲ့ရန်ကိုကာကွယ်နိုင်မှုထူထပ်တဲ့တောအုပ်ထဲမှာလျှို့ဝှက်ပြီးတင်ကြားနေကြတာဖြစ်ပါတယ်ဒီလိုတော်ရင်တက္ကသိုလ်တွေမှာနေထိုင်ရင်ပညာသင်နေကြတဲ့ကျောင်းသားလူငယ်တွေဟာဘုံတံနဲ့မွေတံနဲ့မကပဲရှော့ဖွတ်ထားတဲ့သူတို့အဝတ်အစားတွေကိုအနီးနားကကျွဲနွားတိရစ္ဆာန်တွေလာစားသွားလို့ပျက်စီးကုန်တာလဲကြုံနေရတယ်လို့ဆောင်းမကဖော်ပြပါရယ်ဒီဒေသကကျွဲနွားတွေဟာစားနေကြအစားတွေမှာစားအငံချွတ်တဲ့တဲ့အတွက်ခုနောက်ပိုင်းမြို့ကလာတဲ့ဆက်ပြားရဲ့အရာသာကိုအကြိုက်တွေ့လာတာဖြစ်နိုင်တယ်လို့ဒေသရင်းကတီမွေးကူဆရာဝန်တူကပြောပါရယ်တော်ရင်ကကရင်နီဆေးကောလိပ်မှာတော့ကျောင်းသားတွေရှော့ဖွတ်ထားတဲ့အင်ဂျီဝတ်စားတွေကိုနွားတွေကအစာအမှတ်နဲ့လာစားပြလို့အင်ဂျီတွေကုန်ပြီလို့ကျောင်းသားခုနေရဝင်ကဒီနယူးယောက်တိုင်းကိုပြောပြခဲ့ပါတယ်။အခုဆက်လက်ပြီးအမေရိကန်ဆွေရကနိုင်ငံခြားအကူအညီတွေဆိုင်းငံ့ထားတဲ့အထက်မှာအသက်ဆက်ရှင်သန်နိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေမပါကြောင်းကြေညာခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်ဘလို့အကူအညီတွေပြန်ရနိုင်မလဲမသိကြသေးတဲ့အကြောင်း AP ဆောင်းပါးကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်လူဦးရေ300,000,000လောက်အတွက်အစားအစာနေအိမ်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်မှုလိုအပ်တဲ့ရမငွေစုစုပေါင်းရဲ့69,000,000,000နှုန်းကိုအမေရိကန်နိုင်ငံကပေးနေတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့အမေရိကန်နိုင်ငံကရပ်ဆိုင်းလိုက်တဲ့အကူအညီတွေထဲမှာလူသားချင်းစာနာမှုအရေးပေါ်ကူညီတွေမပါတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကထပ်ပြီးထုတ်ပြန်ခဲ့ပေမဲ့လည်းမြန်မာဒုက္ခသည်တွေမှီခိုနေရတဲ့အထက်မှာဘယ်ပိုင်းတွေကိုရပ်ပြီးဘယ်ပိုင်းတွေကိုဆက်ပေးမှလဲဆိုတာတိတိကျကျမသိရသေးဘူးလို့ဆောင်းမကဆိုပါတယ်။ထိုင်းဆိုရကတော့ပိတ်သိမ်းလိုက်ရတဲ့ဆေးရုံတွေကအရေးပေါ်ချင်းနေကြုံနေရတဲ့လူနာတွေကိုထိုင်းဆေးရုံတွေမှာရွှေ့ပြောင်းကုသပေးမယ်လို့ကြေညာထားတဲ့အကြောင်းဆောင်းမမှာဖော်ပြလာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။